ကဘေးတန်နဲ့ရာသီဥတုတန်ခန့်နေရတဲ့အိန္ဒိချင်းအိန္ဒိယနဲ့တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေတင်ပို့နိုင်မဲ့အလားအလာပေါ်စီးပွားရေးကြွမ်းကျင်သူတွေရဲ့ခန့်မှန်းချက်ကိုပြောပြပေးမှာပါကျွန်တော်ကတော့စောထပ်ပါအိန္ဒိယနိုင်ငံကစိုက်ခင်းတွေမှာဒီလဆန်ပိုင်းကကနာယာကျိုင်းကောင်တွေကြလို့အကြီးအကျယ်ထိခိုက်ခဲ့ရတယ်လို့တရုတ်နိုင်ငံမှာလည်းမိုးကြီးရေရှ နေပါတယ်။အိန္ဒိယကမြမမပဲကိုဒီနှစ်တန်ချိန်၄သိန်းအထိတိုးဝယ်ထားတာပါ။ပဲစင်းကုန်ဝယ်ဖို့ရှိပေမဲ့ဝယ်ယူမဲ့ပမာဏကိုတော့တရားဝင်မကြေညာသေးပါဘူး။ COVID-19 ကပ်ရောဂါကူးစက်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာစိုက်ပျိုးရေးထွက်ကုန်လိုအပ်ချက်တွေရှိနိုင်တာကြောင့်မြန်မာနိုင်ငံကဝယ်ယူနိုင်တယ်လို့လဲကုန်တယ်တွေကမျှော်လင့်နေကြတာပါ။အိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ရုံစီးပွားရေးတာမူဦးနေအေးလွင်ကတော့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်အရမြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူနိုင်တဲ့အလားအလာရှိရလို့ပြောပါတယ်
။အဲ့တော့အမှန်ရမယ့်အနေအထားမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ဆဲကတော့လက်ရှိမှာတော့သူကခုနလိုကျွန်တော်တို့ဆက်ပြီးသွားမယ့်အနေအထားရှိပါတယ်။သို့တော်လည်းခုနကအိန္ဒိယအစိုးရကဒီချစ်လပိုင်းကုန်တီမှာသူတို့တဲဘလောက်ထိတွင်းနိုင်မလဲပေါ့နော်။အဲ့ပေါ်မှာချင်းနေကြည့်ပြီးမှသူမှလည်းဒီနိုင်ငံကထွက်နိုင်တဲ့အဆက်နှုန်းဘလောက်ရှိနိုင်မလဲဒီပေါ်မှာအခြေခံပြီးမှသူကအကြေးများလိုအပ်တယ်လေဆိုလို့ရှိရင်တော့ဆက်ပြီးတော့ကျွန်တော်တို့ဒီကိုခုနကူတာလည်းမပြေသေးဘူးဒီနိုင်ငံကလည်းအထက်ကလည်းနည်းမယ်ဟေးဆိုလို့ရှိရင်တော့အဲ့လိုအခြေအနေရှိတယ်ဆိုရင်တော့သူတို့ကဒီရက်တွေကိုအစမ်းဆက်ပြီးလုပ်မယ်နေတာရှိပါတယ
်မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေတင်ပို့နေတဲ့တရုတ်နိုင်ငံမှာလည်းရာသီဥတုဆိုးရွားမှုတွေကြောင့်လိုအပ်ချက်တွေရှိလာနိုင်တယ်လို့လုပ်ငန်းရှင်တွေကခန့်မှန်းနေပါတယ်အိန္ဒိယချင်းနိုင်ငံတွေမှာလိုအပ်ချက်တွေရှိလာခဲ့ရင်အခွင့်အလမ်းတွေလက်မလွတ်အောင်ပြင်ဆင်ထားသင့်တယ်လို့လည်းမြန်မာနိုင်ငံကုန်သွယ်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ
်ဟိုဆက်ဆက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကတော့ဓာတိတွေကပြင်ဆင်ထားဖို့လိုသလိုသူ expect ပုံပေါ်မျှော်လင့်ထားဖို့ဟာဒီတွေကလည်းလိုပါတယ်တစ်ဖက်နိုင်ငံကလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ complementary ပေါ့နော်တယောက်နဲ့တယောက်ကတော့တူရှိတာဖြစ်တယ်လို့ထင်ပါတယ်လုံးလုံးစေတော့သူတို့အနေနဲ့တိုးဝယ်မှလို့ချော့ဝယ်မှလို့တော့မရှိသေးပါဘူးတချို့အိန္ဒိယကုန်တဲ့အသေးဒီတဲ့တော့ propose လုပ်မယ်လို့တော့ရထားတာရှိပါတယ်ဒါကိုရှေ့ဆက်ပြီးတော့ကြည့်ဖို့ပြီးဆွေးနွေးဖို့တော့ရှိပါတယ
်အိန္ဒိယချင်းနိုင်ငံတွေမှာလိုအပ်ချက်တွေအရာမြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေကိုဝယ်ယူနိုင်တဲ့အလားအလာတွေရှိနေပေမဲ့သတိထားစရာတွေရှိနေရကိုလည်းကျွမ်းကျင်သူတချို့ကထောက်ပြနေကြတာပါအထူးသဖြင့်မြန်မာနိုင်ငံကစိုက်ပျိုးရေးထုတ်ကုန်တွေတင်ပို့ရောင်းချရမှာလက်တွေ့အကျိုးရှိအောင်ပြင်ဆင်ထားဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ
်သူတို့ကလည်းတောင်းတလဲပါတယ်အကောင်အပြေးရတဲ့အားတွေရှိတယ်သူတို့ဝယ်တယ်ဆိုတာမတတ်တာအဆုံးမဝယ်တာများပါတယ်ဆက်ပြီးတော့ဝယ်တဲ့အခါမှာလည်းဟိုဈေးသက်သာစွာနဲ့ဝယ်ဖို့လည်းသူတို့ကြိုးစားပါတယ်ဟိုအိန္ဒိယဖဲဝယ်ဒီလိုဝယ်ဝင်တာပဲနောက်တရုတ်ကဆောင်းဝယ်လို့ဆိုတော့ဒီလိုဝယ်ဝင်တာပဲနော်ကိုယ်ရောင်းတဲ့ဈေးကကိုရောင်းတဲ့နဲ့ဈေးနှုန်းတိုင်းရကြပါတယ်ဘာလို့ဖြစ်တာလဲတော့ပြောလို့ပဲလိုရာတဲ့ပုံစံနေနဲ့ဖြစ်သွားတယ်ကျွန်တော်အမျက်အစွန်ညာများမရပဲလေအမျက်အစွန်နည်းတာပေါ့နော်လောက်ရတာနဲ့မတန်ဘူးပေါ့အဲ့လိုဖြစ်တဲ့အတွက်တော့လေသမားတွေဖြစ်တယ်ဟိုဆင်းရဲနဲ့ဆင်းရဲနဲ့မချမ်းသာတော့ဘူးနော်
မြန်မာနိုင်ငံကုန်သွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာ2019ခုနှစ်ကနေ2020မေလအထိမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်920ကျော်ရှိပြီးတရုတ်နိုင်ငံနဲ့ကတော့တန်1300ကျော်ရှိနေပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ